ပိုလန်သမ္မတဟောင်းအလက်ဇန်ဒါကဗာနက်ဖ်စကီကပိုလန်နေနဲ့သူ့ရဲ့နေမြေတွင်မှာ CIA အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီကိုရှုပ်ဝဲအကျဉ်းတောင်တစ်ခုထားရှိခွင့်ပြုခဲ့တဲ့အကြောင်းဒါပေမဲ့လို့ပိုလန်အရာရှိတွေအနေနဲ့အဲ့ဒီအကျဉ်းတောင်ကဖမ်းဆီးထားတဲ့အကြမ်းဖက်သမားတွေကိုရက်စက်တဲ့လုပ်ရတွေနှိပ်စက်မှုတွေပြုလုပ်ခွင့်အမိန့်မပေးခဲ့တဲ့အကြောင်းသူကပြောပါတယ်လွန်ခဲ့တဲ့ဆယ်နှစ်ကျော်ကအဲ့ဒီအကျဉ်းတောင်မှာအမေရိကန်ထောက်လှမ်းရေးကြိုးပမ်းအားထုတ်မှုအားလုံးကိုအဆုံးသတ်ဖို့သူ့အနေနဲ့ထိုစဉ်အမေရိကန်သမ္မတ George W. Bush ကိုတိုက်တွန်းခဲ့တဲ့အကြောင်း Mr. Gavashnevsky က TOK Warsaw အစံလွှင့်ဌာနနဲ့တွေ့ဆုံမိမြန်းကမှဗိုလ်ထုနေကပြောကြားခဲ့ပါတယ်။အဲ့ဒီလောက်ရတွေကိုတစ်ချိန်ချိန်မှာရပ်တန့်ခဲ့တယ်လို့လည်း Mr. Gavashnevsky ကပြောပါတယ်။အဲ့ဒီအကျဉ်းတောင်မရှိတဲ့အကြောင်းနှစ်ပေါင်းများစွာညှင်းဆုပ်ခဲ့ခြင်းပြီးဒါဟာပိုလန်သမ္မတဟောင်းတူအနေနဲ့လူသိရှင်ကြားပထမဦးဆုံးဝန်ခံပြောကြားမှုပဲဖြစ်ပါတယ်။အဲ့ဒီအကျဉ်းတောင်ကို2002ခုနှစ်2003ခုက CIA အနေနဲ့ပိုလန်မှာစတင်ခဲ့တာဖြစ်တယ်လို့ယူဆရပါတယ်။အမေရိကန်ပြည်ထောင်စုမှာ2000တခုစက်တင်ဘာလ17ရက်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုပြီးအကျဉ်းသားတွေကိုစစ်ဆေးမေးမြန်းရမှာလွန်ကျုံတဲ့နှိပ်စက်ညှဉ်းပန်းမှုတွေကို CIA ကအသုံးပြုခဲ့တယ်လို့အမေရိကန်ထက်လွတ်တော်ရဲ့အစီရင်ခံစာထွက်ပေါ်လာခဲ့ပြီးတည့်ရချာမှာမစ္စတာဂဗာရှနက်စကီကခုလိုထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်